Time Yama Nezama, Kalet and Erigo, a young way looked at Ponza and Mimione Shinero Melu, Tikisa Papia Yedra alone, a poison of Pueba, Gonyet the Kuga Piola Bare, a Mildamina Kalet and Erigo, Lugongu, Mutapia Yen, if he shed on Asha Deda, Asia Nanga the Choma, Dizimala Sanyan Dinego, Damatarawa.
ဒီအထိတ်မှတ်နေကိုမြန်မာနိုင်ငံကလေးတငယ်အယောင်းဝယ်လုံမှုတပ်ဖြည့်ရေးကွန်ရက်အဖွဲ့ဘာမာအက်ကကမကထာလုပ်ပြီးတော့ထိုင်းမြန်မာနယ်စပ်မှာကျင်းပပါရယ်အပြည့်စုံကိုဗီအိုအီသတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါရယ်ရှင်ထိုင်းနိုင်ငံတွင်မှာအလောက်ကန်ရှာဖွေဖို့လာကြသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးတငယ်တွေလည်းပါဝင်ကြတာပါသူတို့တွေဟာထိုင်းနယ်စပ်ကနေနေအမျိုးမျိုးနဲ့လူကု မြန်မာနိုင်ငံကလာကြတဲ့ကလေးတွေဟာထိုင်းနယ်စပ်မှာပုံစံအမျိုးမျိုးနဲ့ရောင်းစားခံနေရမှုတွေရှိနေသေးဖြစ်တယ်လို့ဆိုပါတယ်။ဒီကမဲဆပါတော့ကလေးကူတဲ့ရအောင်မှာပုံစံမျိုးရှိတယ်။ဒီဖော့ပြတတ်တာဆိုလို့ရှိရင်ကျွန်တော်တို့မြို့ကျင်းကကလေးတွေမြို့ကျင်းကကလေးတွေကရောင်းခံနေရတယ်။အဲဒီလိုရောင်းတဲ့လူတွေကမိဘတွေကလည်းတချို့ကဖြစ်တယ်တချို့ကတော့ဒေသပေါ်ဆက်တဲ့လူတွေရှိရင်ဦးလေးအတော် ီးလို့ရှိရင်သူတို့ရဲ့ Wi-Fi ဆက်ခြင်းတွေသူတို့ရဲ့ Wi-Fi လုပ်ငန်းတွေမှာအဆုံးပြေကြတယ်။ဒါပြော့တွေပေါ့။ဒါဒါဒါမေဆော့တက်ခင်တာ။နောက်တစ်ခုကဘန်ကောက်ကိုကြားလာခင်ဗျာသူတို့ဝယ်ကြတာဒီကအစုလိုက်တင်လိုက်ဒီသူတို့ခရီးတွေကိုသူတို့ဝယ်ကြတယ်။ပြီးလို့ရှိရင်ဘန်ကောက်မှာပို့ပြီးတော့ဟိုမှာတန်းရောက်ခိုင်းတဲ့ဟာတွေအာဒီဖျားပွဲမှာတောက်ခိုင်းတဲ့ဟာတွေလမ်းမတွေကတောက်ခိုင်းတဲ့ဟာတွေသူတို့လုပ်ကြတယ်။ဟိုဘန်ကောက်မှာဆိုလို့ရှိရင်အဲ့လိုဟိုပြန်ပြီးတော့စီးပွားရေးအဖြစ်ပေါ့နော်။
ကလေးကူတန်းရောင်းဝယ်မှုပပျောက်ရေးလှုပ်ဆောင်နေတဲ့ကွန်ရက်အနေနဲ့ကလေးတွေဥဆောင်ပြီးကလေးကူတန်းရောင်းဝယ်မှုနဲ့ပတ်သက်လို့ပညာရေးလုပ်ငန်းတွေကိုလွန်ခဲ့တဲ့6နှစ်ခန့်ကစပြီးစတင်လှုပ်ဆောင်ခဲ့ကြတာတွေရှိသလိုနှစ်စဉ်နှစ်တိုင်းကလေးကူတန်းရောင်းဝယ်မှုပပျောက်ရေးနေ့တွေကိုလည်းအထိမ့်မဲ့ပွဲတွေနဲ့ချီတက်လမ်းလျှောက်ပွဲတွေကိုလည်းလုပ်ခဲ့ကြတာပါကလေးတွေဟာမြမပြီးအတွင်းပိုင်းကနေလာကြပြီးတနေရာကနေတနေရာရွှေ့ပြောင်းသွားလာရင်းကနေကလေးကူတန်းရောင်းဝယ်မှုတွေဖြစ်လာရတယ်လို့လည်းဆိုပါတယ်ဒီအတွက်ပညာရေးလုပ်ငန်းတွေကိုလှုပ်ဆောင်ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်ဟောဒီကပြင်သာဒီကလေးကူတန်းရောင်းဝယ်မှုတွေဒီမြန်မာပြည်ထဲကနေပြီးတော့ဒီနေရာတွေကဖြစ်တဲ့ပြင်ပြီးလဲမဆောက်ဆောက်ကိုဖြတ်ပြီးတော့ဒီထိုင်းနိုင်ငံအပြင်ပိုင်းလုပ်လို့နော်ဟိုကြောက်ကြတာများတယ်ဟောနှစ်ကျင်နှစ်ကျင်လာတယ်ကျွန်တော်ဒီကလေးကူတန်းရောင်းဝယ်မှုတွေပတ်သက်ပြီးတော့အချက်လက်တွေပြင်လို့ရပြီးတော့ကြည့်စီဟိုကျွန်တော်သိရတယ်ပေါ့နော်ဒါကြောင့်မကျွန်တော်တို့ဒီတော့ကလေးကလေးကလည်းတက်တဲ့အဖွဲ့အစည်းတွေကလည်းဒီလိုစုပေါင်းပြီးဒီ network ကိုဆက်ဆက်ပြီးရှင်အခမ်းအနားပြုစုလို့ကျွန်တော်နှစ်ပြည့်ကျင်းပကြတာဖြစ်တယ်ပေါ့
ထိုင်းမြန်မာနယ်စပ်မှာတော့မွေးကင်းစကလေးတငယ်အရွယ်ကနေအသက်18နှစ်အရွယ်ကလေးတွေဟာအခကျင်းငွေတွေနဲ့ရောင်းစားနေကြတဲ့ဖြစ်ရတီကရှိနေကြတာပါဆဲကျော်တက်ရွယ်အများစုကတော့လုပ်ငန်းခွင်နေငါးဖက်နေတွေပေါ်မှာကလေးလူသားတွေအဖြစ်ရောင်းစားခံရမှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့လတွေတုန်းကထိုင်းနိုင်ငံတောင်ပိုင်းကငါးဖန်းလေတွေပေါ်ကနေလူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ခဲ့ရမှာအသက်မတိသေးတဲ့ကလေးတငယ်တွေပါဝင်နေတာကိုလည်းတွေ့ရပါတယ်။ဒီနှစ်မှာတော့ကလေးကူးတန်းရောင်းဝယ်မှုပပျောက်ရေးနေ့ကိုထိုင်းမြန်မာနယ်စပ်မှာအခမ်းအနားလုပ်ပြီးကျင်းပခဲ့ရမှာထိုင်းနယ်ခြားဆောင်တပ်ထိုင်းလူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေထိုင်းလူမှုဘူလုံရေးဌာနကတာဝန်ရှိသူတွေမဲဆောက်ခြေဆိုင်လူမှုအခြေပြုအဖွဲ့အစည်းတွေကရင်ပြည်နယ်မြောက်ရီခရိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုံမှုဆောင်အဖွဲ့ဝင်တွေတက္ကရာရဲ့ပြည်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်းတွေကကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။ထိုင်းအုပ်ချုပ်ရေးဌာနဆိုင်ရာအဖွဲ့တွေကတော့ကလေးတငယ်တွေလူကုန်ကူးခံရပြီဆိုရင်သူတို့ကိုတိုင်ကြားဖို့နဲ့အကူအညီပေးမယ့်အကြောင်းတွေကိုပြောဆိုသွားခဲ့ကြပါတယ်ရှင်။